ွန်ပျူတာနဲ့တီထွင်ထားတဲ့ပုံရိပ်တွေကိုအပြည့်နေရာတွေမှာမြင်ရနိုင်အောင်ဖန်တီးထားတဲ့ Augmented Reality နည်းပညာကိုနည်းပညာကုမ္ပဏီကြီးတွေကအပြိုင်ဖန်တီးနေကြတဲ့အထက်မှာ Apple ကုမ္ပဏီလည်းပါလာပါတယ် Apple နည်းပညာသစ်တွေ Software သစ်တွေကိုပွဲထုတ်မိတ်ဆက်တဲ့Worldwide Developers Conference WWDC 17ဂျွန်လဇန်းတုံးကကျင်းပတော့ AR Kit ဆိုတဲ့ Augmented Reality App ကိုမိတ်ဆက်ခဲ့ပါတယ်။ September လထဲမှာထွက်လာမဲ့ iOS 11မှာအဲ့ဒီ AR Kit ပါလာတော့မှာဖြစ်ပါတယ်။ Apple CEO Tim Cook ကိုယ်တိုင်အသစ်ထွက်မဲ့ iPad နဲ့ AR Kit ကိုစမ်းသပ်ပြခဲ့တာပါ။ iOS 11ထွက်လာခဲ့ရင်ဒီ software ဟာကမ္ဘာမှာအကြီးအကျယ်ဆုံး AR platform တစ်ခုညာရင်းချင်းဖြစ်လာလိမ့်မယ်လို့ Tim Cook ကပြောခဲ့တာပါ။ဒီကနေ့နည်းပညာလောကမှာအပြိုင်ဆိုင်ဖန်တီးနေကြတဲ့ Virtual Reality VR, Augmented Reality AR နည်းပညာတွေကို Apple ကလည်းအပြိုင်ဖန်တီးနိုင်နေဆိုတာပြသလိုက်တာဖြစ်တယ်လို့ Creative Strategies ကနည်းပညာသုံးသပ်သူ Aerolina Millianci ကပြောပါတယ
် Despite Apple not have been, you know, very vocal about AR and VR, they are
နည်းပညာလုပ်ငန်းလောကမှာ AR နဲ့ VR အကြောင်းကလူတိုင်းပြောနေကြတဲ့ခေတ်စားနေတဲ့နည်းပညာတွေပဲဖြစ်ပါတယ် Apple ကတော့ဒီနည်းပညာအကြောင်းနဲ့ပတ်သက်ရင်သိပြီးတော့ပြောခဲ့တာမျိုးမရှိပေမဲ့ AR နဲ့ VR နည်းပညာတွေအတွက်အဆင်သင့်ပဲဆိုတာပြသခဲ့ပါတယ်
။ခုလို Apple ကုမ္ပဏီက AR နည်းပညာဘိုင်းမှာထိတ်ဆုံးရောက်ဖို့ကြိုးစားနေတယ်လို့ Microsoft ကုမ္ပဏီကလည်း AR နည်းပညာသုံးမျက်မှန်တစ်မျိုးဖန်တီးထားပြီလို့ကြေညာထားပါတယ်။မျက်မှန်ရဲ့မှန်သားပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့အချက်အလက်တွေပုံတွေကိုမြင်ရမယ့်အပြင်မျက်စိမှုံနေတဲ့သူတွေဆိုရင်မျက်စိပါဝါမှန်အောင်ပါလုပ်ပေးနိုင်တယ်လို့ဆိုပါတယ်။Facebook ကလည်း AR နည်းပညာပိုင်းမှာရှေ့တန်းရောက်ဖို့ကြိုးစားနေပါတယ်။ကွန်ပျူတာနဲ့ဖန်တီးထားတဲ့ရုပ်ပုံတွေကိုလက်ကင်ဖုန်းကင်မရာကတဆင်ပဲဖြစ်ဖြစ်အထူးတီထွင်ထားတဲ့မျက်မှန်တွေနဲ့ပဲဖြစ်ဖြစ်အပြင်လောကမှာတကယ်ရှိနေတဲ့အရာတွေပေါ်မှာမြင်ရအောင် Augmented Reality နည်းပညာကလှုပ်ပေးနိုင်ပါတယ်။ဥပမာအားဖြင့်ဘာမှမရှိတဲ့ဇပွဲတစ်ခုကို AR နည်းပညာသုံး smartphone camera ကပဲဖြစ်ဖြစ်မျက်မှန်တက်ပြီးပဲဖြစ်ဖြစ်ကြည့်လိုက်မယ်ဆိုရင်ကွန်ပျူတာနဲ့ဖန်တီးထားတဲ့ coffee ခွက်ပန်းအိုစသဖြင့် phone screen ပေါ်မှာမျက်မှန်ပေါ်မှာမြင်ရမှာဖြစ်ပါတယ်။ Augmented Reality နည်းပညာကလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကရှိနေတာဖြစ်ပေမဲ့ Pokemon Go game ကြောင့်လူစိတ်ဝင်စားမှုများလာခဲ့တယ်လို့ပြောရင်မမှားနိုင်ပါဘူး။Pokemon Go အောင်မြင်မှုရခဲ့ပြီးတဲ့နောက်မှာတော့နည်းပညာကုမ္ပဏီတွေက AR နည်းပညာကိုဂိမ်းအတွက်တည်းမဟုတ်ဘဲတခြားနေရာတွေမှာပါအသုံးချနိုင်ဖို့အပြိုင်တီထွင်လာကြပါတယ်။ Switzerland နိုင်ငံ Zurich မြို့ကနည်းပညာကုမ္ပဏီတစ်ခုကဆိုရင်ကလေးတွေရဲ့ဖန်တီးဉာဏ်ရည်တိုးတက်အောင်နည်းပညာသစ်နဲ့အယောင်ခြေတဲ့တီထွင်မှုတစ်ခုကိုစမ်းသပ်နေကြပါတယ်
။ With our app you can color a character.And then looking through the iPad, this character comes alive with the same.
Cleaner ရဲ့အစောဆုံးစောင့်မှုထဲမှာဆေးအောင်ခြေတာလည်းပါပါတယ်။ဆေးအောင်ခြေတာပိုပြီးကောင်းအောင်လို့ Augmented Reality နည်းပညာနဲ့ဖန်တီးနိုင်ဖို့ကျွန်တော်တို့ကကြိုးစားနေတာပါ။စိုက်ပေါ်မှာရောင်စုံခြေထားတဲ့ကတ်တုန်းရုပ်လေးတွေကိုကျွန်တော်တို့ App ထည့်ထားတဲ့ iPad ပေါ်ကနေတဆင့်ကြည့်လိုက်လို့ရှိရင် iPad ပေါ်မှာအဲ့ဒီဆေးအောင်စုံရုပ်လေးတွေအသက်ဝင်လှုပ်ရှားလာတာကိုတွေ့ရမှာဖြစ်ပါတယ်။
Game Technology Center ကအမှုဆောင်ညွှန်ကြားရေးမှူး Dr. Fabio Zone ရှင်းပြတာပါ။သူတို့စမ်းသပ်ဖန်တီးနေတဲ့ AR နည်းပညာနဲ့ဆိုရင်စာရွက်ကိုလှည့်ပေးရင်လေ iPad မှာမြင်ရတဲ့ကတ်တုန်းရုပ်ကလေးတွေကလှည့်ပတ်လှုပ်ရှားပြပါတယ်။အခုလိုကလေးတွေရဲ့အမြင်ပိုင်းကိုတိုးတက်စေဖို့တည်းမကအကြားပိုင်းမှာတိုးတက်စေဖို့အတွက်လည်း AR game တစ်မျိုးကိုသူတို့ဖန်တီးနေကြပါတယ်။ကတ်တုန်းဇာတ်ကောင်လေးတွေ၊တရိယာပုံလေးတွေပါတဲ့ကပ်ပြားလေးတွေကိုသူတို့ AR app ရှိတဲ့ iPad ကင်မရာရှေ့ကိုချပြလိုက်တာနဲ့ဇာတ်ကောင်လေးတွေကစပြီးတချင်းဆိုပြသလိုတရိယာတွေစတင်တီးခတ်ပြပါတယ်။စကောင်ရုပ်ကလေးတွေတရိယာအမျိုးအစားပုံတွေပြောင်းတာနဲ့သချင်းတန်တွေပါလိုက်ပြီးပြောင်းသွားပါတယ်ကလေးတွေအနေနဲ့ကိုကြိုက်တဲ့သချင်းတန်တီးဝိုင်းတန်ကိုကွန်ပျူတာပေါ်မှာကိုကြိုက်တယ်လို့လွယ်လွယ်ဖန်တီးနိုင်ဖို့ဖြစ်ပါတယ်ဒီတီထွင်မှုတွေကို ETH Zurich သိပ္ပံနည်းပညာနဲ့engineer တက္ကသိုလ်ကဥဆောင်ပြီးတော့စမ်းသပ်တီးထွင်နေတာပါ augmented reality ဟာဒီကမ္ဘာလုံးကစီးပွားရေးလုပ်ငန်းတိုင်းသုံးရတဲ့နည်းပညာတစ်ခုဖြစ်လာလိမ့်မယ်လို့ပါမောက်ခ Bob Sumner ကသုံးသပ်ပါတယ
် one of our focuses is on augmented creativity which is the concept of using augmented reality to enhance creative play
ကျွန်တော်တို့အဓိကထားပြီးတော့လေ့လာစမ်းသပ်နေတာတစ်ခုက augmented reality သုံးပြီးဖန်တီးကစားဉာဏ်တိုးတက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို augmented ဖန်တီးမှုဘိုင်းကိုကျွန်တော်တို့အထူးလေ့လာနေပါတယ်။ဒါပေမဲ့ဒီနည်းပညာနဲ့ပတ်သက်လို့ကြည်ကြည်ပြန့်ပြန့်ကြည့်မယ်ဆိုရင်တော့တကယ်ပါလုံးမှာရှိသမျှစီးပွားရေးလုပ်ငန်းတိုင်းနီးပါးအသုံးပြုတဲ့နည်းပညာဖြစ်လာပါလိမ့်မယ်။
လက်တွေ့အပြင်လောကနဲ့ကွန်ပျူတာဖန်တီးမှုတို့ကို smartphone လို့ AR app ရှိတဲ့ဂျာဂန်ပေါ်မှာပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာဟာတရားရာဂိုင်းနှုန်းကွန်ပျူတာဖန်တီးကဘာတဲ့ရောက်သွားသလိုအတွေ့အကြုံပေးနိုင်တဲ့ virtual reality နည်းပညာထက်ကိုကျော်တက်သွားလိမ့်မယ်လို့နည်းပညာကျွမ်းကျင်သူတယောက်ရဲ့သုံးသပ်ချက်ကိုတော့ Forbes Magazine ရဲ့နည်းပညာဆောင်းပါးထဲမှာဖော်ပြထားပါတယ် General Electric, Boeing, Tesla စတဲ့လုပ်ငန်းကြီးတွေမှာဆိုရင် AR နည်းပညာကိုသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်စတင်သုံးနေကြပါပြီ Augmented Reality နည်းပညာကိုလုပ်ငန်းကြီးတွေမှာမှမဟုတ်ဘဲအားလုံးကြည်ကြဲပြန့်ပြန့်သုံးလာကြဖို့ဆိုရင်လူတိုင်းသုံးနိုင်တဲ့အခြေအနေရောက်ဖို့နဲ့သုံးချင်တဲ့ဖန်တီးမှုမျိုးဖြစ်ဖို့အရေးကြီးတယ်လို့နည်းပညာကျွမ်းကျင်သူတွေကထောက်ပြကြပါတယ်ရှင်။